ရုရှားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကြွမ်းကျင်သူတူခအဖို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ကနေတောက်ကြံနေကဆုံးဖြတ်လိုက်ပါတယ်ရုရှားနိုင်ငံဟာဖိနှိပ်ချုပ်ချယ်မှုအကြမ်းဖက်မှုတွေကတဆင့်သူအခေါ် Climate of Fear ကြောင်းမဲ့ဖွယ်ရာသီကာလတစ်ခုဖန်တီးနေတယ်လို့လည်းဆိုဆွဲလိုက်ပါတယ်အခုလိုဆုံးဖြတ်ချက်နဲ့ပတ်သက်ပြီး UNHRC ရဲ့အလက်ကျဥက္ကဋ္ဌအာဂျင်တီးနားတာမတ်ကြီးဖာဒါရီကိုဗိုက်ဂတ်ရက်စ်ကကြေညာလိုက်တာဖြစ်ပါတယ
် Proyecto de resolución L1 en su versión oralmente
ကစကနိုင်ငံကောက်ကွက်တာက6နိုင်ငံနဲ့24နိုင်ငံကတော့ကြားနေမဲ့ပြပါတယ်အဲ့ဒါကြောင့် Russia Federation မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုလူ့အခွင့်အရေးကောင်စီ UNHRC ကအတည်ပြုလိုက်တယ်လို့ပြောကြားလိုက်တာပါ Belarus နိုင်ငံကအချင်းကျနေတဲ့လူ့အခွင့်အရေးလှုပ်ရှားသူ LS Berezovsky Ukraine Civil Liberty Center Russia လူ့အခွင့်အရေးအဖွဲ့ Memorial တို့ကိုဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုပေးရလိုက်ကြောင်းကြေညာအပြီးမင်းနဲ့အနိုင်ငယ်အတွက်မှာပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဒါဆိုရင်လူ့ညွန်ရေးကောင်စီအမြဲတမ်းဗီတိုအာဏာပိုင်ဆိုင်တဲ့၅နိုင်ငံတည်းကတနိုင်ငံအပေါ်ကိုလူ့အခွင့်အရေးစုံစမ်းစစ်ဆေးမှုထားရှိဖို့ပထမဦးဆုံးအကြိမ်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အဲဒီလိုမဲခွဲဆုံးဖြတ်အပြီးမှာဆွစ်ဇာလန်နိုင်ငံအခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ UNHRC ရုရှားနိုင်ငံကိုယ်စားလှယ်ဂန်နာဒီဂက်ဒီလော့ဖ်ကတော့ဒီလိုနိုင်ငံရဲ့ယူအကျက်ရှိရှိဆုံးဖြတ်ချက်မျိုးဆုံးဖြတ်ခဲ့တာမျိုးကိုပြည်သူတွေကမထောက်ခံဘူးလို့လည်းပြောဆိုလိုက်ပါတယ်ခင်ဗျာ